The Life Core, Signs of New Life, 6.
Athege Toche, Athito Athege Malekanamia, Chawani Konti.
Translated into Burmese from English.
English Bada Ma, Myanmar Bada Tu, Piansutachin.
By Paul Bucknell.
William Bada Piansutadi.
Produced by Biblical Foundations for Freedom. www.foundationsforfreedom.net. Releasing God's truth to a new generation.
As we think about the signs of new life, we're still talking about the source of life, really. It's what God has invested in us when He gave us new life, then that life will grow naturally. And so just from understanding that analogy of life, that it just grows by itself, there's a force that's happening to us and to others, then we have a sense of confidence in what God is doing.
And
just like we ask the same question, well, what is the purpose of life in our physical life? Well, it's to make us mature, to be able to help relate to others and help others, to have children. You know, that's our physical life, so we can function.
It's
marvelous. It's perfect. And so spiritual life is like that.
You
know, sometimes people go around and says, oh, I have a special secret about Christian life.
And
you might wonder, oh, I'm missing something. No, it's the opposite. Every new believer has the force of spiritual life, God's life in
them.
And He's making us grow. Let's pray. Lord, open our eyes to see the marvel of eternal life. Build up our excitement, our understanding, our faith of what you're doing in every one of your children across this globe. When we understand your good purposes, we get excited, Lord. Satan wants to say, we're not important. We can't do anything. And true, we aren't much big people or influential, but Lord, with your spirit in us, you can do all things. May Christ grow in us. In Christ we pray. So let's think about signs. So I talked about some signs of physical life when your a baby's born.
And
so for every new believer, you have the same thing, a new life force. When it's begun, when it's born, we're born again, all of a sudden it grows.
So
And I want to encourage you again, make sure you have God's life in you through Jesus.
ဒီကနေ့ကျွန်တော်ထပ်ပြောချင်တဲ့မိတ်ဆွေအသက်တာထဲမှာဘုရားသခင်ရဲ့အသက်ကိုပိုင်ဆိုင်ဖို့တော့အရေးကြီးတယ်နော်အသက်မရှိဘဲနဲ့အထူးမျိုးရှိမရှိဘဲနဲ့ကြီးထွားလို့မှမရတာ
So you might see God's love in someone else and you say I want that love.
အဲ့လိုမျိုးဘုရားသခင်အသက်တာရှိခြင်းအဖြစ်ဘုရားအချစ်ချင်းမေတ္တာကိုချစ်တိုက်လာမယ်တခြားလူတွေချစ်တတ်လာမယ်
God wants you to have that love too. Open your heart to him.
ဒီနှလုံးသားတကားကိုဖွင့်ပေးတာဘုရားသခင်ကအဲ့ဒါမျိုးကိုတင့်ကိုပိုင်ဆိုင်စေချင်တယ
် Spiritually too when we become a Christian so we're going to have these changes so I want us to think what are those changes that happen what is new life doing in us
ကျွန်တော်တို့အသက်တာထဲမှာအသစ်တော်အသက်တာရောက်ရှိလာတဲ့အခါမှာကျွန်တော်မှာဘာပြောင်းလဲမှုတွေရှိမလဲ
In biology biogenesis Genesis they have a scientific principle
so ဇီဝဗေဒနဲ့လေ့လာတဲ့အနေအမှာတို့မှာဒီတိက္ကပပညာရှင်ကြီးထောက်ပြထားတဲ့အချက်တွေရှိတယ
်။ It's just a simple observation but they give fancy words to it.
တို့အနေနဲ့သူချာစမ်းချက်လေ့လာတာတော့မဟုတ်ပါဘူး။ဒါပေမဲ့တို့သုံးသုံးတဲ့စကားလေးတွေတော့လှပါတယ
်။ It goes like this. Life comes from life.
တို့ပြောတယ်အသက်ဆိုတာအသက်ထဲကလာတာတဲ့။
So you only can have life because someone else gave that life to you.
So အခုနေမှာအသက်ရှိတယ်ဒီအသက်ကတယောက်ယောက်ကပေးလို့ဖြစ်တယ
် We know our part in sharing the gospel that's part of it
ဆိုတော့ကျွန်တော်တို့ဝိဝင်ကလေးဝင်ငှားတယ်အဲ့ဒါလေးမှတ်နေ
But we know it's more than that right
ဒီဝိလေးဝင်ငှားယုံနဲ့မပြီးသေးပါဘူ
း It's when God himself touches a person and works in their life and brings them new spiritual life
ဘုရားသခင်ကိုယ်တိုင်ကကျွန်တော်တို့ဟောနေတဲ့ပုဂ္ဂိုလ်ကိုလာတူထိပ်ပြီးတော့အသက်ပေးမှအဲ့လိုလဲဝိညာဉ်အသက်ရှင်မှာဖြစ်တယ
် So think of it as a birth all of a sudden a radical new life spiritual life is in them
ဆိုတော့အဲ့လိုဘုရားသခင်တူထိပ်ချစ်အပိအသက်တော်အသက်တာထိုးလို့အသက်တာမှာလဲစပြုတ်လာတာဖြစ်တယ
် As a result of that there's lots of signs changes
So I know လူတယောက်ဒီအသက်တော်အသက်တာနဲ့ဖယားတခင်အဖြစ်စအသက်ရှင်လာတဲ့အခါမှာနမိတ်လက္ခဏာလေးတွေမြင်ရတယ်သူ့သူ့အထင်းမှာ
I remember we already talked about a desire for spiritual things
ကျွန်တော်ဝိငင်ရမှာဘာလဲစံစာဖတ်ခြင်းနဲ့စစ်တွေဖြစ်လာတယ
် I was about 12 years old when I became a Christian
ကျွန်တော်ခရစ်ယာန်ယုံကြည်သူအမှန်ဖယားအသက်တော်အသက်တာရရှိဆုံးကကျွန်တော်အသက်ဆက်လက်နေပဲရှိသေးတယ
် And all of a sudden I wanted to read God's word. I want to share the gospel. I wanted to talk to God. Before my mother made me go to church, but I'm not interested. Pray. Okay, I pray. I
just
want to pray. Go to class. Okay, I went to class. But when Christ came into me, you couldn't keep me away. I want to pray. I remember once, it was a Saturday afternoon, no school. And it was nice outside. And I was actually reading in my room, reading the Bible, you know, staying in. Rather than going off on my bicycle or whatever. And it's so marvelous. Can you identify with that in your own life? At a certain point, you have an interest in the Lord's ways.
ချစ်တတ်လာတဲ့အရာမျိုးနည်းဂျုံဘူးလား
This is important by the way
ဒီအရာကအရေးကြီးတယ်နော
် yes some people like my wife weren't too sure when they became a Christian
ဆိုတော့အမျိုးသမီးဆိုလို့ရှိရင်ခရစ်ယာန်ဖြစ်လာတာတိတ်ပြီးတော့မခဲရင်ဘူ
း Sometimes it's not so immediate sudden drastic it's over a little period of time
တချို့တွေဆိုချက်ချင်းနဲ့ယုံကြည်သူဖြစ်လာတယ်ဗောနော်တချို့တွေဆိုခက်နဲ့ဝင်ငှားပြီးတော့မေတ္တာပြတ်ရတယ်
But there's that sense at some point you look back and you see wow I have those desires I want to pray I want to serve God
you know now တခါကျရင်ကျွန်တော်တို့အားကျွန်တော်ဆွတ်တောင်းခြင်းနဲ့အစာဆောင်ခြင်းလာတယ်စမ်းစာသင်တန်းတက်ခြင်းနဲ့အလိုမျိုးစိတ်ဓာတ်တွေပေါ်လာတယ်
Now in John 3 verse 8 John 3 is where Jesus talks about being born again
ရှင်အခန်းကြီး3မှာယေရှုခရစ်တော်ဒုတိယခြင်းမွေးဖွားခြင်းအကြောင်းကိုပြောပြတယ
် Now this word born again in English it actually in the Greek can be translated born again a second time or born from above there's two good legitimate translations
ဒုတိယခြင်းမွေးဖွားခြင်းဆိုတဲ့စကားလုံးဟာမူရင်းစံစာထဲမှာအဓိပ္ပာယ်နှမျိုးကောက်လို့ရတယ်တစ်မျိုးကတော့ဒုတိယအချိန်မွေးဖွားခြင်းလို့ပြောလို့ရတယ်အပြင်နောက်တစ်မျိုးအဓိပ္ပာယ်ကတော့ကောင်းကင်အထက်ကောင်းကွယ်နိုင်ငံကနေမွေးဖွားလာတော့တို့လို့လည်းအဓိပ္ပာယ်ရတယ
် So think of the difference being born and alive orNot existing, right? Not having life, not being.
So, lu a phit yet de chin ma shi de a ya ne mwe phwa de lo. A tin ne a shin.
John 3:8. It says the wind blows where it wishes and you hear the sound of it, but do not know where it comes from or where it's going. So is everyone who is born of the spirit.
Shin yo ha a khan ji 3 a nge shin ma le di a lo shi tai တော်လေတော်လာဤလေဤအတန်ကိုတင်နေကြားရတော်လေအဘေအရက်ကဖြစ်သည်အဘေအရက်သူ့တော်စီကိုမတိနိုင်ထုံနေတို့ဝိငင်တော်မွေးတော်သူဖြစ်သည်ဟုမိန်တော်မူ၏
So the spirit of God is moving about and where he lands he saves a soul or lots of souls
so ဘုရားသခင်ဝိငင်တော်ဟာလေလိုပဲပြန်တမ်းပြီးတော့လှည့်လည်နေပြီးတော့သူချိန်တဲ့သူလေအပေါ်မှာစဉ်တက်ပြီးတော့အဲဒီလိုကအသက်ပေးတာပဲ
And so instead of being born of the flesh from like our mothers we're born of the spirit
ကျွန်တော်မိခင်ဖခင်ဒီဇာတိသားသမီးတွေကိုခန္ဓာကိုယ်မွေးဖွားပြီးတကယ်တော့မဟုတ်ဘဲနဲ့ဝိညာဉ်တော်အားဖြင့်မွေးဖွားတာကိုပြောတာဖြစ်တယ်
Now John 3 talks a lot about that so you can discuss read that on your own.
ရှင်ကအခန်းစီရအခန်းကြီး3မှာအဲအကြောင်းကိုရှင်းရှင်းလင်းလင်းပြောထားတဲ့အကြောင်းကိုဟနဲ့ကိုကိုကျန်စာကိုနောက်မှဖတ်လို့ရတယ
် But I also want you to know he uses the wind to describe the Holy Spirit.
အဲကျန်ချက်မှာတန်ရှိသောဝိငင်တော်ကိုပေါ်ပြဖို့လေကိုအသုံးပြုတယ်ဆိုတာမှတ်ထားပါ
And actually in Hebrew and Greek the original language is the word for breath or spirit or life and wind is all the same
Greek ဘာသာစကားမှာမူရင်းမှာဆက်တော့ဝိငင်လေမှုတ်တုံးနေအလုံးကစကားလုံးအတူတူပဲ
another verse John 4:14 connecting the spirit of God with water
အဲရှင်ယောဟန်ကြီးလေအငယ်14မှာဆိုရင်အဲဝိငင်တော်ကိုရေနဲ့ပြန်ခိုင်းတိုင်းပြန်တယ်
But whoever drinks of the water that I shall give him shall never thirst. But the water that I shall give him shall become in him a well of water, springing up to eternal life.
ငါပေးသောရေကိုတောက်တော်သူမူကရေငှက်ခြင်းနဲ့အစင်မပြတ်ကင်းလို့လိမ့်မည်။ငါပေးသောရေသည်ထိုသူ၌ထာဝရအသက်ရှင်ခြင်းအလို့မှထွက်သောစမ်းရည်ဖြစ်ရလိမ့်မည်ဟုမိန့်တော်မူ၏.
And so we see a water somehow springing up into eternal life.
The sign doing pissing me to go there
and the symbol here of the spirit of god working in our ways to bring that abundant life that he talked about before
and it be so to atatta di mane chanaro suinu tha de atatta myo ko pissing bo yan ni niya ma the sign doing niya ma wingin do ko su lo da phit de
so these are just some pictures that god gives us of new life and its impact on our lives
so di aya de ha phaya shin ni tinaw a atit taw atatta pe la pi lo thu atit taw atatta myo wa ni belo tet yaw mho shi la mo le tet sa yin dwe lo phit se be so le ha myo go shin pya tha da phit de
so john 3:8 says born of the spirit
ado shi yaw khan ji tong nge shi ma wei ngin no phit mwe bwa chin go so lo de
so there's a desire for god's word
and we going to mwe bwa de lo lo di ဖျားရှင်နှုတ်ကပတ်တော်ကိုစာငတ်တောက်တာမှုရှိတယ်
There's a longing to be with other Christians
တခြားသောယုံကြည်သူတွေနဲ့လည်းမေတ္တာဖွဲ့ချတဲ့စာနာတွေတူပွားလာတယ
် A desire to talk to God
ဖျားသခင်ဆင်မှာစကားအပြောချင်းဆုတောင်းခြင်းတွေတက်တာထဲမှာရှိလာတယ
် An awareness of one's own sins
အဲလူတယောက်ရဲ့အတ္တမှာအပြစ်ကဘာလဲဟာငါအပြစ်မလုပ်ချင်ဘူးဆိုတော့အပြစ်ကိုမုန်းတီးခြင်းတွေရောက်လာတယ်
You know, for a long time, right? If you're struggling whether I should be a Christian, you're not too aware of your sins. But when you are aware, you realize you need a savior.
So, ကျွန်တော်တို့တယောက်ဖြစ်လာပြီဆိုရင်ကိုလောက်ထားတဲ့အသက်တာကအပြစ်ဟုတ်လားမဟုတ်ဘူးလားဆိုတာတတိယမိလာတယ်။အဲကြောင့်ယုံကြည်သူမဟုတ်တော့မှဘာမှဆိုလို့လို့ရတယ်။ခိုးလို့ရတယ်၊တက်လို့ဖြတ်လို့ရတယ်၊ပြတ်တာမရှိဘူး။ယုံကြည်သူဖြစ်လာရင်အဲ့ဒါတွေလောက်လောက်ကိုအဆင်မပြေတော့ဘူး
။ And that's where the sense of forgiveness from Jesus dying for us becomes so true.
အဲ့လိုလိုအချစ်ခရစ်တော်ရဲ့ကယ်တင်ခြင်းအပြည့်စည်ကျခြင်းဟာကိုယ့်အသက်တာထဲမှာတော့တကယ်မှန်ကန်တယ်ဆိုတော့ကိုခံစားလာတယ
် And so we have a great affection for God and we want his ways to grow.
အဲ့ဒါဖျားသခင်အလိုတော်ဖျားသခင်နေစနစ်နဲ့ပဲမိမိအသက်တာကိုဆက်ပြီးတော့ရှောက်ချင်တော့တဲ့အသက်တာမျိုးဟာဝိညာဉ်တော်ရှိကနေလာတာ
And the important sign of love.
ပြောလို့ရှိရင်အရေးကြီးတာကတော့ချစ်တတ်လာတယ်မေတ္တာထားတတ်လာတယ
် You will remember that our original nature is more self oriented to please oneself.
တတိယမြင်လာဆိုကျွန်တော်တို့လူသားတိုင်းရဲ့တာမန်ဗီဇခန္ဓာကိုယ်ဟာဆိုလို့ရှိရင်ငွေကလေးကကိုယ်အတွက်ပဲစဉ်းစားတဲ့လူတွေဖြစ်တယ်ကိုယ်အတွက်ငါအတွက်ငါဆိုတာပဲဖြစ်တယ်ယုံကြည်သူဖြစ်လာရင်မေတ္တာတရားထားလာပြီးတော့သူတပါးကိုချစ်တတ်လာတယ
် But a sign of the spirit of God is a love for others.
ဘုရားသခင်ထံကလာတော့ဝိညာဉ်တော်ဒီတပါးတော့သူကိုချစ်ချင်ငါဆိုတာမရှိတော့ဘူးသူများဖြစ်နေပြီ
It said and others will know of me through your love.
ယေရှုကပြောတယ်သင်တို့ရဲ့မေတ္တာတရားအဖေးတခြားတော့သူဒီသင်တို့ကိုကြည့်ပြီးတော့ငါကို
You know the first hospitals were not profit making. They were because people cared for people's health.
အဲ့ဒီတပါးမှာပထမကနအုပ်ချုပ်ချီသူတွေက profit ပြုတ်ချင်နေအဖြစ်မဟုတ်ဘူးသူတို့ရဲ့ချစ်ချင်းမေတ္တာတိုးပွားခြင်းအဖြစ်လူဦးရေတိုးပွားတာဖြစ်တယ
် The first educational systems were all to help people know God's word.
ပင်ငယ်စနစ်တွေသူတို့ကထူထောင်တဲ့အကြောင်းတွေစတဲ့အားလုံးဟာတခြားသောသူကိုကိုငယ်ဖို့ပညာပေးဖို့မဆပ်ဖို့ဖြစ်တယ်
Now people care about the money you get.
သူကသူကအကြောင်းတူထောင်ပဲပတ်ဆံရဖို့အာသူအတွက်စီပဲလုပ်တော့တာ
So in institutions develop but if you miss that message of love then that doesn't help.
ဆိုတော့ကျွန်တော်တို့လုပ်လေရပါမေတ္တာတရားကိုခြံလှမ်းထားမယ်ဆိုရင်အချင်းကြီးဖြစ်တော့မှာကျွန်တော်လုပ်ဆောင်ရအရာအလုံးဟာအကျိုးရှိမှာမဟုတ်ဘူး
So we're going to be looking and thinking about see we're just beginning to talk about that majestic life that God gave us.
အခုကျွန်တော်တို့ဖခင်တခင်ကအတ်အောပွဲကောင်းတော့ဒီအသက်တာကိုဒီအသက်ကိုပေးရတဲ့အကြောင်းရဲ့ဒီအသက်ရဲ့အရာတွေကိုကျွန်တော်စလေ့လာနေတော့မှရှိသေးတယ်နော်
It's an open lesson book because every day you can learn more.
တဟာပွင့်လက်ထားတဲ့ပိတ်ထားတဲ့သင်ခန်းစာမဟုတ်ဘူးအားလုံးအတွက်အလွတ်ဖွင့်ထားတဲ့အရာဖြစ်တယ်။နေ့ရက်စဉ်တိုင်းယုံကြည်တော်တဲ့ဒီမေတ္တာတရားကိုသင်လို့ရတယ
် We just had a little rainstorm.
ခုနကကျွန်တော်မိုးရွာတယ်မို
း But if we're learning we can also say Lord yes refresh my soul. Spirit of God touch me you know. If we can think that way
ဆိုတော့အော်မူအကြည့်ချက်ရွာလာသလိုပဲကိုတော့ဝိငင်တော်မူကျွန်တော်အပေါ်မှာလဲရောပါကျွန်တော်ကိုတန့်စင်စေပါဆိုတောင်းလို့ရတယ
် When you're walking along the road and you feel a slight breeze
ဆိုတော့လည်းလမ်းပေါ်မှာရှောက်တဲ့လေကတခါတည်းဟိုဘက်ကိုတိုက်လာတယ်ကို့မျက်နှာကိုလာထိသွားတယ
် I want you to remember the spirit is like the wind
ဝိငင်တော်ဟာလေကဲ့သို့တိုက်တယ်ဆိုတာလည်းတင့်ကိုမှတ်မိစေချင်တယ်
And make yourself, Lord, yeah, sometimes I'm not very sensitive to how you're working in my life. Make me more sensitive.
Oh, le ko ti twi lo ya de lo be. Ko ro ko chano ma mye ya be me, hala. Chano bwa ma ti twi lo ya an khuna le ke to. Chano a tu ti do mo ba, su taw wa me.
These analogies are for us to be able to connect and understand more the spirit of God in our lives.
Di pom upa ma le ri ha, chano ro wing ngin ne thaw ro phya de kin ne chait set pho ya. ပုံဥပမာခိုင်းခိုင်းထားတဲ့အရာဖြစ်တယ်။အလင်းနဲ့ဖျားကိုနှိုင်းစေတယ်လို့ပဲတိုက်လာတဲ့လေတွေဝိညာဉ်တော်တွေငါတို့တူထည့်တဲ့အရာမျိုးအဖြစ်ဖျားရှင်ကိုကျွန်တော်နားလည်ဖို့လိုတယ
် True Christianity is not described by its religious institutions but by that new life that he gives us
စင်မနဲ့ယုံကြည်သူတယောက်ဆိုတော့သူ့ရဲ့ဘာသာတရားကဘာသင်ပေးတယ်ဆိုတဲ့အပေါ်မှာမမူတည်ပဲနဲ့သူရရှိကြတော့အတိတ်တော့အသက်တာဟာဘယ်လိုဆက်ပြီးတော့ကြီးချွားစေတယ်လဲဆိုတဲ့ဟာကအရေးကြီးတယ်
And also perhaps we need to be more demanding about what we're expecting in other people's lives.
ဆိုတော့ကျွန်တော်တို့တခြားသူတွေအသက်တာမှာရောဘယ်လိုမျိုးအသက်တာမျိုးမြင်ချင်တယ်လဲဆိုတော့အားလဲစဉ်းစားရအောင
် Sometimes we want people raise your hand become a Christian.
ဘာသာချင်းကျွန်တော်တို့တရားဟောတယ်ကဲဒီထဲမှာယုံကြည်တော်လို့လက်ထောင်ရအောင်ဆိုပြီးတော့အများကြီးလက်ထောင်စေချင်တာပေါ့
I would suggest that we be a little more careful. Because raising the hand doesn't save a person, but the faith.
Yes.
The faith in that person.
Let tong pia ra ga lu tia wo ke tin na ma ho bu. Yong chi chi ni ke tin na phit de so ra ro sia di tri tha ya me.
There are many children that have raised their hand, think they're Christians, but they're not.
The two wa let ta tong na. Yong chi chi ma shi bu.
They grow up thinking, "Oh, people told me I'm a Christian. I'm a Christian."
အခုဆရာတော်ငါ့ကိုယုံကြည်တဲ့ခရစ်ယာန်ဖြစ်ပြီလို့ပြောတာပဲ။သူ့အထဲမှာဘာမှမသိသေးဘူး။
Instead, as a pastor, right, I have to be very careful with my own children.
ကျွန်တော်ကလေးတွေနဲ့ကျွန်တော်အရင်တတိထားရတယ်။ကျွန်တော်ရဲ့ဒွေငင်သားသမီးစီကြားထဲမှာလည်းတတိထားရတယ်။ဆရာကြီးလည်းတတိထားဖို့လိုတယ
်။ Because we pray, we read the Bible every day, we do together as a family.
ကျွန်တော်ဖတ်တယ်၊သူတို့စုတော်နဲ့မိသားစုလိုနေတယ
်။ So they have all the answers.
သူတို့မှာအဖြေအကုန်ရှိတယ
်။ Ah, but I don't care about the answers.
အဲ့ဒါအဖြေကျွန်တော်ကလေးမဆိုင်ဘူ
း။ Do they know Jesus?
ကျွန်တော်ကလေးဆရာမှာကငါသားသမီးတွေဒီယေရှုကိုတကယ်ပြီးတ
ော့ The Spirit of God put that in their lives.
ဝိညာဉ်တော်ဒီသူတို့အထဲမှာအသက်ကိုထည့်ပေးပြီလား
And so I'm watching for times when all of a sudden they're going through a crisis, inner crisis.
ဆိုတော့ကျွန်တော်ကဘာလုပ်လဲဆိုရင်တေးကြလေ့လာတယ်သူတို့ရဲ့အသက်တာမှာယုံကြည်ပြီပေါ့နော်အခက်ခဲကိုယဉ်ဆိုင်နေတဲ့အခါမှာသူဘယ်လိုယဉ်ဆိုင်တယ်လဲဘုရားရှင်ကိုလှည့်တယ်လား
In the last year last several years my last children were baptized. But that baptism came after good discussions with my children.
So
maybe they're very confused and I said sit down and we'll talk.
သူတို့ရှုပ်ထွေးတဲ့အချိန်လည်းရှိမယ်တူတူထိုင်ရအောင်ဆွေးနွေးရအောင်ကျွန်တော်ပြောဖို့လိုတဲ့
Do you understand what's happening inside you?
တရားထဲမှာဘာတွေဖြစ်နေတယ်လဲသိလား
And one might say every child's different but one might say oh I fear I'm going to hell.
အတရားတော့ငါရေမတော်ချင်မှုကြောက်တယ်ပြောတယ
် And another one says I don't know what's wrong.
ကျွန်တော်တော့ကျွန်တော်အထဲမှာဘာမှမမှန်မသိဘူးစိတ်မကောင်းဘူးဖြစ်နေတယ
် But I'm paying very close attention is the spirit of God working in them.
ကျွန်တော်စေကျွန်တော်တို့တတိကြီးစွာဖြစ်စကားပြောနေလို့မှဒီလူရဲ့အထဲမှာဝိညာဉ်တော်ဒီစကားပြောနေပြီလားဆိုတော့အယုံဆိုင်ပြီးတော့ဒီလူနဲ့စကားပြောနေတာ
Now of course this is true with all people but we're leading them to Christ as they we're watching the spirit of God work in them
ဆိုတော့သူတို့ကိုယ်တိုင်ရဲ့အထဲမှာဝိညာဉ်တော်ဖျားအလုံးလာလုံးလာတာကိုသူတို့ကိုယ်တိုင်ဒီလေတိဖို့လိုတယ
် Would you baptize someone that doesn't have the signs of spiritual life
လူတယောက်အထဲမှာခရစ်တော်မရှိသေးတဲ့လူကိုကမန်ကတည်းကယဉ်သိချင်တော့ပေးမလား
I don't think I would no
it's not of a bill of
no 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 you're giving them false confidence
my you know ယုံကြည်ချက်မပေးမစင်ね
but we're not looking for just things either we have to quietly look for I desire to read God's word
ဆိုတော့ကျွန်တော်တို့အနေနဲ့ပြင်ပအရာတွေကိုဘယ်မကြည့်ဘဲねတဲ့ဆိတ်ဆွာသူတို့ရဲ့အထဲမှာလှုပ်ရှားနေတော့ဝိညာဉ်တော်လည်းကြည့်ဖို့လိုတယ်အာသူကစံစာကိုလည်းစာဖတ်ချင်နေပလားဖခင်ကြောင့်တွားတာလည်းဆန္ဒရှိနေပလားယုံကြည်သူတွေနဲ့ပျော်မွေ့နေပြီဆိုရင်သူအထဲမှာဝိညာဉ်တော်တွေအလုံးလုံးနေပြီဆိုတာတော့မရပြီပေါ့
And just a point of counseling when we need to counsel someone
တခြားဥပမာတခြားသူတယောက်ကိုကျွန်တော် counseling အကြံပေးတော့မယ်ဆိုရင
် I never assume a person's really a Christian I have to ask if I need to talk to a person
ကျွန်တော်ကသူတို့စင်သူစင်မှာဒုက္ခပြဿနာဖြစ်လို့ရတဲ့လူတွေကိုအကြံပေးတတ်တယ်ဗျနော်အဲ့တော့တချို့တွေကခရစ်ယာန်မဟုတ်ဘူးတခြားလူတွေဖြစ်နိုင်တယ်
because you want to find out whether they really know God if they really interested in God's spirit
တချို့တွေကမွေးရပါခရစ်ယာန်နေဖြစ်ပေမဲ့အထဲမှာခရစ်တော်မရှိသေးဘူးပြောရင်းပြောရင်းနဲ့သူ့မှာအတိတ်တော့အသက်တာမရှိသေးလို့ဒီပြဿနာတွေဖြစ်နေတယ်ဆိုတော့ကျွန်တော်တွေ့ရ
ရှင်ဝင်ငယ်ထွေးပါစေThis concludes this message on the Life Corps.
ဤအရာသည်ဘဝအတ္တဤတော့ချက်နေကုန်ဖြစ်ပါသည်.
Translated into Burmese from English.
အင်္ဂလိပ်ဘာသာမှမြန်မာဘာသာသို့ပြန်ဆိုထားခြင်း.
By Paul Bucknell.
William ဘာသာပြန်ဆိုထားသည်.
Produced by Biblical Foundations for Freedom. www.foundationsforfreedom.net. Releasing God's truth to a new generation.
ဖျားတခင်နဲ့တမန်တော်ကိုမြို့ဆက်တဲ့တို့စီတို့ထုတ်လွှတ်ပေးခြင်း